ဆော်ဒီအာရေဗျနိုင်ငံကဥဆောင်ကျင်းပခဲ့တဲ့ယူကရိန်းညီညာရေးထိပ်သီးဆွေးနွေးပွဲကိုဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့စ်ကတရုတ်နိုင်ငံကကြိုဆိုလိုက်ပြီးတန်တမာရင်းနီလန်းနဲ့ပူမိုအားထုတ်ဖို့လည်းတောင်းဆိုလိုက်ပါတယ်တရုတ်ဂျာမနီအိန္ဒိယနဲ့အမေရိကန်ပြည်ထောင်စုတို့အပေါင်းဝင်တိုင်းပြည်ပေါင်း40ကပြီးခဲ့တဲ့ရက်သတ္တပတ်အကုန်မှာတက်ရောက်ဆွေးနွေးခဲ့ကြပါတယ်ဒီစည်းဝေးမှာရုရှားကတော့မဖိတ်ကြားခဲ့ပါဘူးမောင်ရင်းနဲ့လမ်းကိုလိုက်ခဲ့မိတာကိုရုရှားကအသိမှတ်ပြုလာပြီးတက်တွေကိုရုပ်သိမ်းငြိမ်းချမ်းဖြစ်ပေါ်လာနိုင်ဖို့ဒီဆွေးနွေးပွဲကဖြည့်အားပေးနိုင်ပါတယ်လို့ဂျမန်ဇက်ရီအက်ရုပ်တံကိုသူကပြောကြပါတယ်။ဂျွန်လာတုံးကလည်းဒိမတ်နိုင်ငံကိုပီဟေဂင်မြို့မှာငြိမ်းချမ်းရရှိနိုင်မယ့်လမ်းနဲ့ပတ်သက်လို့နိုင်ငံတကာကဆွေးနွေးပွဲတက်ကိုကျင်းပခဲ့ပါသေးတယ်။နိုင်ငံကြီးဆိုင်ရာအကြံပေးအဆင့်ပုဂ္ဂိုလ်တွေတက်ရောက်ခဲ့တဲ့ဆော်ဒီနဲ့ဒိမတ်စည်းဝေးတွေကအလွန်ကိုအထူးအရေးကြီးတဲ့ဆွေးနွေးပွဲတွေဖြစ်တယ်လို့ရှို့စ်ကဆိုပါတယ်။ဆော်ဒီစည်းဝေးမှာယူကရိန်းကသူ့ရဲ့အချက်ဆက်ချက်ပါငြိမ်းချမ်းရေးအစိုးပြချက်ကိုထောက်ခံမှုရရှိဖို့အတွက်ကြိုးစားခဲ့ပါတယ်။ဒီအချက်တွေထဲမှာယူကရိန်းပိုင်တဲ့နယ်မြေတွေကရုရှားတပ်တွေစုခွာသွားရေးလည်းပါဝင်ပါတယ်။ဆော်ဒီစည်းဝေးကိုကျင့်တတ်တဲ့အကြောင်းယူကရိန်းကပြောပါတယ်။ဒါပေမဲ့ယူကရိန်းကလက်နက်ချမှသာငြိမ်းချမ်းရေးကဖြစ်နိုင်မယ်လို့ရုရှားကတော့ဒီအတော်အတွင်းမှာပဲပြောလိုက်ပါတယ်ခင်ဗျာ။